ခကာပူရာစီတောင်ထိပ်မှာပျောက်ဆုံးနေတဲ့မြန်မာတောင်တန်းသမားနှစ်ဦးတို့ကိုကယ်ဆယ်ရေးအတွက်ဒီကနေ့မှာပဲတရုတ်နိုင်ငံအကြီးဆုံးအရက်ဖက်ကယ်ဆယ်ရေးအဖွဲ့တစ်ခုပူတာအောင်မြို့ကိုရောက်ရှိသွားပါပြီ။ပျောက်ဆုံးတောင်တန်းသမားတွေကိုရှာဖွေလုပ်ငန်းစဉ်ကတော့ရာသီဥတုကြမ်းတမ်းလှတာကြောင့်တောင်ကြီးရှိရာကိုတော့မရောက်နိုင်သေးတာမို့ဒီတောင်တန်းသမားတွေကိုရှာဖွေနိုင်ရေးတခြားနည်းလမ်းတွေများရှိနိုင်သေးလားဆိုတာတွေကိုမတ်တင်ကြီးထက်ကစူးစီးတင်ပြထားပါရခင်ဗျာ
။ဟုတ်ကဲ့ပါရှင်။တက္ကသိုလ်ခြေလင်းတောင်တက်အသင်းတဘာဝခေါ်တန်းဖောက်ဒေးရှင်းရဲ့ခခဘူရာစီတောင်တက်အဖွဲ့ကအဖွဲ့ခေါင်းဆောင်နဲ့အဖွဲ့စီမံခန့်ခွဲသူတို့ပေပေါင်း2000နီးပါးရှိတဲ့ရေခဲတောင်ခခဘူရာစီတောင်ထိပ်မှာပျောက်ဆုံးနေတာဟာဆိုရင်ဒီကနေ့သတင်းနှစ်ပတ်ရှိသွားပြီဖြစ်ပါတယ်။ကိုအောင်မြင့်မြတ်နဲ့ကိုဝေယံမင်းသူတို့ခခဘူရာစီတောင်ထိပ်ကိုဩဂုတ်လ31ရက်နေ့ကအောင်အောင်မြင်မြင်ခြေချနိုင်ခဲ့ပြီလို့တောင်ကြီးကအဖွဲ့နဲ့စကားပြောဆက်နဲ့အဆက်အသွယ်ရခဲ့ပြီးတဲ့နောက်အဆက်အသွယ်ပြတ်တောက်ခဲ့တာဖြစ်ပါတယ်။ရှာဘူရင်လုပ်ငန်းတွေကိုတက္ကသိုလ်ခြေလင်းတောင်တက်အတင်းထူပေါင်းလေးရှင်နဲ့ဒေသအာဏာပိုင်တို့ပူးပေါင်းလှုပ်ဆောင်နေတဲ့နောက်ဆုံးအခြေအနေတွေကိုတော့တက္ကသိုလ်ခြေလင်းတောင်တက်အတင်းတဘာဝခေါ်တာဖောက်ဒေးရှင်းရဲ့အမှုဆောင်တဦးဖြစ်သူဦးထွန်းလှအောင်ကအခုလိုပြောပါတယ
်။ကဲတဲ့ချင်းနေရာတော့ဒီရာဒီဥတုချင်းနေပြီးတဲ့ချိန်မှာပဲဒီရဟန်းရင်နစီနဲ့ဒီပူတာဝါနေပန်နန်းနေကိုကျွန်တော်လိုအပ်တဲ့အသုံးဆောင်ပစ္စည်းရိက္ခာတွေရဲ့ဒီနောက်ကျန်နေတဲ့အဖွဲ့တွေကတော့ကျွန်တော်ဒီစူးစမ်းပြီးတော့တွားနေပါတယ်ခင်ဗျပန်နန်းနေကိုဟန်ရင်နဲ့ပေါ့နော်။ဟုတ်လက်ရှိတရုတ်အဖွဲ့ကလည်းဒီနေ့ပဲဒီမြန်မာနိုင်ငံကိုရောက်ပြီးတော့ပူတာအိုဟိုညနေရပဲရောက်ရှိသွားပါပြီ။မနက်ခင်းအောင်ကိုကျွန်တော်ရာဒီဥတုချင်းနေပေးရတယ်သူတို့စက်တိုက်တက်ပါမယ်ခင်ဗျတရုတ်ကယ်ဆယ်ရေးအဖွဲ့ကလည်းချင်းနေအဖွဲ့တွေကတော့ဒီနှစ်ရက်ရှိပါပြီခင်ဗျပန်နန်းနေရနေသူတို့တက်သွားတာပါ။ဟုတ်နောက်နှစ်ရက်လောက်ဆိုရင်တော့ကျွန်တော်ဟာတဟောင်းနောက်ကိုရောက်နိုင်မယ်လို့ညွှန်မှန်းထားပါတယ်ခင်ဗျ
။အခုရောက်ရှိလာတဲ့ဆိုတဲ့အဖွဲ့ဝင်၉ဦးပါတရုတ်ကယ်ဆယ်ရေးအဖွဲ့ကတော့တရုတ်နိုင်ငံကအကြီးဆုံးအရက်သားကယ်ဆယ်ရေးအဖွဲ့တစ်ခုဖြစ်တဲ့ကောင်းကင်ဖြာကယ်ဆယ်ရေးအဖွဲ့ Blue Sky Rescue Team ဖြစ်ပါတယ်။ဒီထဲကအဖွဲ့ဝင်တချို့ဟာဆိုရင်ကမ္ဘာအမြင့်ဆုံးအေဝရက်တောင်ကိုတက်ရောက်ခဲ့ဘူးသူတွေဖြစ်ကြပြီးတောင်ပေါ်မှာရှာဖွေရင်းနဲ့ကယ်ဆယ်ရေးလုပ်ငန်းအတွေ့အကြုံကျယ်ဝသူတွေဖြစ်ပါတယ်လို့တရုတ်အစိုးရရဲ့သတင်းစာရှင်ဝါကဖော်ပြပါတယ်။
ဒီမြန်မာတောင်တန်းသမားတွေကပျောက်ဆုံးနေတယ်ဆိုတော့ကျွန်တော်ဒီတရုတ်မြန်မာချစ်ကြည်ရဲ့အတင်းကကျွန်တော်အတင်းကိုလည်းလာဆက်သွယ်လာပါတယ်သူတို့တရုတ်ပြည်ကလည်းဒီတတင်းလေးကိုစိတ်ဝင်စားတာပါတယ်ပေါ့ကျွန်တော်ဒီပျောက်ဆုံးနေတဲ့မြောက်ဝိုင်းဝန်းကွန်ရှင်ရှာဖွေခြင်းပါတယ်ဆိုပြီးတော့ဆက်သွယ်လာပါတယ်အဲပြီးတော့သူတို့ဒီထူးကုမ္ပဏီအုပ်စုကိုလည်းသူတို့ဆက်သွယ်ပြီးတော့တရုတ်တန်မှကြီးကတဆင့်ထူးကုမ္ပဏီနဲ့ဆက်သွယ်ပြီးတော့ကျွန်တော်ဒီဟာကိုလာပြီးတော့ကွန်ရှင်ပူပေါင်းဆောင်ရွက်ခြင်းဖြစ်ပါတယ်ခင်ဗျသူတို့ကတော့ဒီတောင်တန်းနဲ့ကယ်ဆယ်ရေးအဖွဲ့ပါခင်ဗ
ျရေခဲတွေဖုံးလွှမ်းနေပြီးရေခဲမြစ်တွေလည်းရှိနေရအရှိတောင်အာရှရဲ့အမြင့်ဆုံးခခဘိုရာစီတောင်ထိပ်မှာပျောက်ဆုံးနေတဲ့မြန်မာတောင်တက်သမားနှစ်ဦးတို့ကိုရှာဖွေနိုင်မယ်တခြားနီလန်ကတော့တရုတ်နိုင်ငံဘက်ကလှည့်ပြီးတော့တက်ရောက်ရှာဖွေဖို့ဖြစ်တယ်လို့လည်းဦးထွန်းလှအောင်ကပြောပါတယ်
ဟုတ်ကဲ့ဗျအခုကယ်ဆယ်နီလန်နေရတော့အခုလက်ရှိတရုတ်ကရောက်လာတဲ့ဟာကလည်းဒီကျွန်တော်တို့တောင်တက်အဖွဲ့နဲ့ကယ်ဆယ်ရေးထူးခြားဉာဏ်အဖွဲ့ပေါ့နော်ဆိုတော့ဟိုရောက်လာတဲ့လူတွေနဲ့ဝိုင်းဝန်းလှုပ်ဆောင်နေတဲ့လူတွေကတော့ဒီအစွမ်းကုန်ကြိုးစားပြီးဆောင်ရွက်နေပါတယ်ကျွန်တော်တို့ဒီလက်ရှိရင်ဆိုင်နေရတဲ့ခက်ခဲလေးတကူကရာသီဥတုမကောင်းတဲ့အတွက်ရဟန်းရင်ကဟိုကျွန်တော်တဟောင်းတန်းရွာကိုတိုက်ရိုက်မပြန်တိုင်းနိုင်နေတဲ့အခက်အခဲကြုံတွေ့နေရတာပါခင်ဗျဒုတိယအနေထားနဲ့ကတော့ကျွန်တော်တို့အနည်းဆက်ဆုံးကဟိုတရုတ်ပြည်ဘက်ကပဲနိုင်ငံချင်းဖြတ်ကျော်ပြီးတော့မှသူတို့တော်ဖွေမယ်ဆိုရင်တော့ကျွန်တော်တို့ဒါကအလားအလာလေးတစ်ခုပဲရှိပါတယ်ခင်ဗျအဲ့ဒါကလည်းကျွန်တော်တို့ဒီပြီး2000ဝန်းကျင်မြင်းနဲ့တောင်ကျောတောင်တန်းနေလည်းများပါတယ်ခင်ဗျအဲ့ဒီတမားလည်းလေ
မြမတောင်တက်တမားနှစ်ဦးတို့ဖြစ်တဲ့ကိုအောင်မြင့်မြတ်နဲ့ကိုဝေယံမင်းသူတို့အရှိတောင်အာရှရဲ့အမြင့်ဆုံးရေခဲဖုံးလွှမ်းရာခခဘူရာစီတောင်ထိပ်ကိုဩဂုတ်လ31ရက်နေ့ကခြေချနိုင်ခဲ့ပြီးနောက်ပျောက်ဆုံးနေခဲ့တာဆိုရင်ဒီကနေ့သတင်းနှစ်ပတ်ရှိသွားပြီဖြစ်ပါတယ်ရှင်